မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်ပါပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရစေ။ဥစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအခုညတင်ဆက်ထားပါရစေရှင
်။2020ဇူလိုင်31ရက်နေ့ကနေအောက်တိုဘာ3ရက်နေ့အထိ၄ရက်တာဟာမြန်မာနိုင်ငံမှာအစိုးရကသတ်မှတ်တဲ့ရုပ်ပရက်ရှိဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ကုတ်ဘာနီဤနေ့စနေတနင်္ဂနွေနဲ့ဗုဒ္ဓဘာသာဝင်တွေရဲ့ဝါဆိုလပြည့်နေ့တွေပေါင်းပြီး၄ရက်ဖြစ်သွားတာပါ။ကိုဗစ် -19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်တယ်လို့အစိုးရကယူဆထားတာကြောင့်ဟိုတယ်တွေကိုစစ်ဆေးပြီးပြန်ဖွင့်ခွင့်ပေးထားတဲ့အချိန်လည်းဖြစ်ပါတယ်။နေမျိုးတွေရဲ့မြို့ဝင်တွေမှာဖွင့်ထားတဲ့ကိုဗစ် -19 စစ်ဆေးဂိတ်တွေကိုလည်းပိတ်သိမ်းထားပြီးချိန်မှာအဲ့လိုခြေနေကြောင်းမို့လို့လက်ရှိရုံးပြည့်ရဲ့၄ရက်မှာခီးထွက်လည်ပတ်သူများလာပါတယ်။ရန်ကုန်နဲ့မနီမွေးကရင်ပြည်နယ်ဖားမြို့မှာဆိုဟိုတယ်အတော်များများတဲခုသူပြည့်သွားပါတယ်။ပကံလိုနေရာကဟိုတယ်တဲခုခန်းတွေလည်းကြိုတင်မှတ်ယူသူများပါတယ်။အခြားဟိုတယ်တွေနဲ့နှိုင်းရင်ဈေးကြီးတဲ့ပုတ်ပါတောင်ဟိုတယ်ဆိုရင်လည်းဒီပိတ်ရက်အတွဲကြိုတင်မှတ်ယူသူတွေကြောင့်အခန်းလို့မရှိတော့ဘူးလို့သိရပါတယ်။ COVID-19 ဖြစ်ပွားတဲ့ကာလမှုမြန်မာနိုင်ငံဟာအခြားသောနိုင်ငံတွေနီးတူဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအကြီးအကျယ်ထိခိုက်ခဲ့ပါတယ်။ထိခိုက်မှုရှိခဲ့လို့လည်းCOVID-19 ကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုတစ်နှစ်တရာခန့်နှုန်းတိုးလောက်ပဲရှိတဲ့ချင်းငွေတွေအစိုးရကထုတ်ကြေးပေးခဲ့ရမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကပထမဦးဆုံးအထုတ်ဖြစ်ရခဲ့ပါတယ်။နောက်ပိုင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဟာခီးသွွားလုပ်ငန်းကိုအပိုင်း၃ပိုင်းခွဲပြီးပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့တာတွေ့ရပါတယ်။ COVID-19 ကြောင့်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းပြန်ပြီးနလန်ထူလာနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ
။ပြောရရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဆိုတာအိမ်နီးချင်းไทยเวียดนามกัมพูชาลาวနိုင်ငံတွေနဲ့ဘလို့မှနှိုင်းရှင်လို့မရအောင်တင်းငယ်လွန်ပါတယ်2019ဆင်းတွေအရတနှစ်တာအတွင်းထိုင်းနိုင်ငံကိုကဘာလက်ခီးတဲ့39တန်းဝင်ပါတယ်ဒါဟာတနှစ်ကိုကဘာလက်ခီးတဲ့3,400လောက်ဝင်တဲ့သဘောပါပဲအခြားနိုင်ငံတွေကတော့ထိုင်းလောက်ကဘာလက်ခီးတဲ့မများတဲ့အတိုင်းတနှစ်ခီးတဲ့4-5တန်းလောက်ကနေ10တန်းကျော်အထိဝင်တာတွေ့ရပါတယ်မြန်မာကတော့2019နှစ်အကုန်3လတာကာလမှာကဘာလက်ခီးတဲ့3,400နီးပါးဝင်ခဲ့တာတွေ့ရပါတယ်။2018နှစ်ကုန်3လတာနဲ့နှိုင်းရှင်ရင်56ရာခိုင်နှုန်းလောက်တိုးလာတယ်လို့ဆိုပေမဲ့တစ်နှစ်တာအတွက်တွက်ချက်ရင်တော့တစ်နှစ်ခီးတဲ့တသန်းခွဲလောက်ပဲဝင်တဲ့သဘောဖြစ်နေသေးတာတွေ့ရပါလိမ့်မယ်။ဒီနေရာမှာအစိုးရကဖော်ပြသလိုနေဆက်တွေကနေချင်းပြန်ဝင်ထွက်တဲ့ဧည့်သည်တွေကိုတော့တွက်ချက်မထားပါဘူး။တရားဝင် tourist visa နဲ့ဝင်ပေါက်အသီးသီးကဝင်လာတဲ့စင်းစရာတွေကိုအခြေခံပြီးတွက်ထားတာပါ။ COVID-19 ဖြစ်လာတဲ့အခါအခြားနိုင်ငံတွေနီးတူမြမခီးသွားလုပ်ငန်းလည်းထိခိုက်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတွေ့တဲ့ March 23ရက်နေ့ကစတင်ရင်၄လနီးပါးရှိလာခြင်းအခြေအနေကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ပြီလို့ယူဆတဲ့အတွက်အစိုးရဟာခီးသွွားလုပ်ငန်းကိုအပိုင်း၃ပိုင်းနဲ့ပြန်ပြီးစတင်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။ပထမတစ်ဆင့်ကတော့ပြည်ရင်းခီးသွွားလုပ်ငန်းကိုအရင်ဆုံးပြန်စတင်ဖို့ပါ။ဒုတိယတစ်ဆင့်မှာတော့မြန်မာနိုင်ငံလို COVID-19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်တဲ့အိမ်နီးချင်းနိုင်ငံတွေ၊မိဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းသဘောတူစာချုပ်တွေထုတ်ဆိုပြီးစတင်ဖို့ပါ။နောက်ဆုံးပိုင်းကတော့ COVID-19 ပြဿနာဆိတ်ချရတဲ့အခြေအနေရောက်မှပုံမှန်အတိုင်းလုပ်ငန်းတွေလက်ပတ်ဖို့ဆိုတာပဲဖြစ်ပါတယ
်။လက်ရှိကတော့ခီးသွွားလုပ်ငန်းပထမအဆင့်ကိုစတင်ဖို့ဟိုတယ်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဝေးပြေးကားတွေကိုလည်းပြန်ပြေးဆွဲခွင့်ပေးထားပါတယ်။ငွေတော့ကခောက်ရည်နည်းနည်းပဲပြေးဆွဲတဲ့လေကြောင်းလိုင်းတွေကလည်းခောက်ရည်နဲ့ခီးစဉ်ပြန်တိုးချဲ့လာသလိုလေကြောင်းလိုင်းတချို့ကလည်းဈေးနှုန်းတွေလျှော့ချပြေးဆွဲလာတာတွေ့ရပါတယ်။KBZ Airlines ဆိုရင်ခီးစဉ်တစ်ချောင်းကို18ဒေါ်လာလောက်နဲ့ညီမျှတဲ့မြန်မာငွေကျပ် 2,000 ကျပ်နှုန်းအထိလျှော့ချပြေးဆွဲပါတယ်။အစိုးရပိုင်းမြန်မာ National Airlines ကလည်း20ရာခိုင်နှုန်းလျှော့ဈေးနဲ့ပြေးဆွဲနေတာတွေ့ရပါတယ်။ဒီလိုအစီအစဉ်တွေကြောင့်ပိတ်ထားရတဲ့ပြည်တွင်းခီးသွွားလုပ်ငန်းပြန်ပွင့်လန်းလာတာတွေ့ရပါတယ်။အရင်ကနိုင်ငံသားတွေအသွားများတဲ့ရှမ်းပြည်နယ်ကလောမြို့မှာပြည်တွင်းခီးသွွားတွေအများကြီးသွားကြတာတွေ့ရပါတယ်။ဒါအပြင်ပင်လောင်ပြည်ဦးလွေပုဂံဖအံစတဲ့မြို့တွေကိုလည်းသွားကြပါသေးတယ်။အဲ့လိုသွားကြလို့လဲမြို့တချို့မှာဟိုတယ်တွေပြည့်ဇူလိုင်30ညနဲ့31ရက်မနေ့အစောရန်ကုန်အထွတ်ဝေးပြေးကားလမ်းမှာကားတွေကျက်သည့်အထိဖြစ်ခဲ့တာပါ
။ဒါပေမဲ့လည်းလက်ရှိအချိန်အထိပြည်တွင်းမှာဖျားပထိုးတွေဘာသာရေးဆိုင်ရာအဆောက်အအုံတွေကိုဖွင့်လှစ်မပေးသေးပါဘူး။ပုဂံမှာဆိုရင်က COVID-19 နဲ့ပတ်သက်ပြီးစစ်ဆေးဖို့ပြင်ဆင်ဖို့လိုနေသေးတာကြောင့်ထင်ရှားတဲ့ဖျား18စုကိုဖူးမြော်ခွင့်ပိတ်ပင်လိုက်ပါတယ်။ဇူလိုင်လကုန်ဝင်ရောက်ဖူးမြော်ခွင့်ရမယ်လို့ကြေညာထားတဲ့ရန်ကုန်တိုင်းနဲ့ကဖျားတွေပြန်ဖွင့်ဖို့ရက်ကိုလည်းနောက်ဆုတ်လိုက်ပါတယ်။မွန်ပြည်နယ်တန်ဖြူစည်ရက်ကဆက်ဆဲကမ်းခြေ၊မောင်းမကန်ကမ်းခြေတွေကိုတွားရောက်လည်ပတ်နိုင်ပြီဖြစ်ပေမယ့် AR တိုင်းတာဝန်ရှိသူတွေကတော့နမက်ကြီးချောင်းသာနဲ့ငွေဆောင်ကမ်းခြေတွားရောက်ခွင့်ကိုတော့ပိတ်ပင်ထားစေပါ။ဒါတွေအားလုံးကလည်း COVID-19 ကူးစက်မှုထိန်းချုပ်နိုင်ခြေကိုကြည့်ပြီးမှပြန်လည်ဖွင့်လှစ်လာနိုင်တယ်လို့ဒုတိယလှိုင်းဝင်လာပြီးကင်တွယ်ရခက်ခဲမယ်ဆိုရင်တော့လက်ရှိဖြေလျှော့ပေးထားတဲ့လုပ်ငန်းတွေပါရပ်ဆိုင်းရတာမျိုးကြုံကောင်းကြုံရနိုင်ပါတယ်။ဒီလိုအခြေအနေဆိုးမျိုးမကြုံရလေအောင်ပြည်ရင်းခီးသွားတွေနဲ့လုပ်ငန်းရှင်တွေဘက်ကလည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ social distancing နဲ့ mask တွေတက်ဆင်ရေးစည်းကမ်းလိုမျိုးကိုလိုက်နာကြဖို့လိုအပ်ပါတယ်။ဟိုတယ်နဲ့ခီးသွားလုပ်ငန်းဒုတိယအဆင့်အနေနဲ့ COVID-19 ထိန်းချုပ်နိုင်တဲ့နိုင်ငံတချို့နဲ့နှစ်နိုင်ငံချင်းသဘောတူညီချက်ယူပြီးအပြန်အလှန်လက်ပတ်ခွင့်ပြုဖို့ကိစ္စကတော့မဆနိုင်သေးပါဘူး။ဒီအတော်တွင် COVID-19 ကိုကောင်းကောင်းထိန်းချုပ်နိုင်ပြီလို့သတ်မှတ်ခံရတဲ့ VNN နိုင်ငံမှာ virus ကူးစက်မှုတွေပြန်ဖြစ်လာလို့အခြေအနေတွေစောင့်ကြည့်နေရသေးပါ။ခီးသွွားလုပ်ငန်းနိုင်ငံတကာကိုငွေကိုအတိုင်းပြန်ဖွင့်ဖို့ဆိုတာကတော့အတော်လေးကိုအလံဝေပါတယ်။အကြောင်းကတော့အဲ့ဒီလိုပြန်ဖွင့်လိုက်ပြီး virus ကူးစက်မှုတွေတကြော့ပြန်ဖြစ်လာရင်မြန်မာနိုင်ငံကျန်းမာရေးဆောင်ရှားမှုစနစ်ကခဏရေးရှိမယ်မရှိဘူးမသေးချတဲ့အခြေအနေကြောင့်ပါ။လက်ရှိမှာကိုပဲနိုင်ငံတကာနဲ့ချိတ်ဆက်ပြေးဆွဲတဲ့ပုံမှန်လေကြောင်းလိုင်းတွေအလုံးဩဂုတ်လကုန်အထိရပ်ဆိုင်ထားပါသေးတယ်။
ဘယ်လိုပဲဖြစ်ဖြစ် COVID-19 ထိန်းချုပ်နိုင်မှုပေါ်မူတည်ပြီးပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်လို့အဲ့ဒီလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်သူတွေအလုတ်ကန်အခွင့်အလမ်းရလာတာကောင်းတဲ့လက္ခဏာပါနိုင်ငံတကာခီးသွွားလုပ်ငန်းပြန်မစတင်မီအတော်တွင်းခီးသွွားလုပ်ငန်းတွေအတွက်လိုအပ်သမျှကိုပြင်ဆင်ထားနိုင်မှုအချိန်ရနေပါသေးတယ်ခီးသွွားနေရာအသစ်တွေဖော်ထုတ်တာအပန်းဖြေရှုခင်းကြည့်ဓာတ်ပုံရိုက်ဆွဲဆောင်စရာနေရာတွေအများပြားဖော်ထုတ်တည်ဆောက်တာစတာတွေကိုလှုပ်ထားဖို့လိုပါတယ်အသေးစားလုပ်ငန်းလေးတွေရှင်သန်လာဖို့အတွက်ခီးသည်တွေအနေနဲ့Airbnb လိုမျိုးကနေတဆက်နေနေမှာတဲခွခွေရအောင်တလုံးနဲ့ဖြစ်စီအခန်းနဲ့ပပနဲ့ဖြစ်စီတဲခွနိုင်တဲ့လုပ်ငန်းတွေလုပ်ကင်ခွေရအောင်ဟိုတယ်နဲ့ခီးသွွားဥပဒေနီးဥပဒေတွေကိုလည်းပြင်ဆင်ပေးထားဖို့လိုပါတယ်ဒီလိုပဲပေါင်းစုံပြင်ဆင်ထားနိုင်မှ COVID-19 အလွန်မြန်မာခီးသွွားလုပ်ငန်းဟာအိန္ဒိယနိုင်ငံတွေနောက်အများကြီးနောက်ကျကြံမရစ်ပဲအပီလိုက်နိုင်မှာဖြစ်ကြောင်းပါ